မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေကြပါလေလားခင်ဗျာ။ VOA American တိုင်း2018ခုနှစ်ဇွန်လ14ရက်စာသာပရင်းနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းတိုမီတာ16.25ရို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မာဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
။ကျွန်တော်ကတော့ဇွန်လိုက်ပါခင်ဗျာ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့နျူကလ িয়ার ဖြတ်သိမ်းရေးမြောက်ကိုရီးယားအလေးနက်ထားရင်တောင်ကိုရီးယားရဲ့စီးရေးလုံဆောင်မှုတွေကိုလည်းပြောင်းလဲဖို့လိုအပ်ကြောင်းသမ္မတမွန်ဂျေအင်းကပြောပါတယ်။ရုရှားအတိုက်ခံကောင်းဆောင်နဗာညီပြန်လွတ်လာပါပြီ။မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံကထောက်ခံတော့အောင်ဆောင်ရွက်ခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းသမ္မတထရန့်ကမကြသေးခင်ကစာရေးသားခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုအောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။အခုလိုမိုးတုံမိုးရာသီမှာမိုးများပြီးနှစ်စဉ်ကြုံနေကြရေကြီးရေရှမ်းမှုတွေကြောင့်ရေဘေးသင့်ပြည်သူတွေအတွက်အရေးပေါ်ကာကွယ်စောင့်ရှောက်မှုတွေလုပ်နေကြောင်းကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ
်ရေကြီးနေကြနေရာတွေမှာဆိုလဲကျေးဥမှာရှိတဲ့လူတွေအတွက်ဆိုတိုးတင်းပြီးတော့ရွှေ့ပြောင်းခံတာရှိပါတယ်ဥပမာဆိုရင်အခိုင်းကြီးဆိုမင်းများတွေပါဆိုတာမစ်စင်ရေဝင်တယ်ပေါ့နော်အခုဆိုလဲလူတွေပါတော့ကျွန်တော်ကမင်းတို့လေးပုံမြင့်မှာရှိတဲ့ကျောင်းတွေပါတွေရွှေ့ပြောင်း
ခံကျန်းမာရေးဦးစီးဌာနဒုညွှန်ချုပ်ဒေါက်တာတန်းထွန်းအောင်နဲ့ဆက်သွယ်မေးမြန်းရဲ့အပြည့်အစုံကိုနောက်ပိုင်းကြားရပါမယ်ဒီအကြောင်းနဲ့အတူမြန်မာအစိုးရအဖွဲ့အစည်းမဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာပြစ်မှုကျူးလွန်သူတွေကိုတရားစီရင်နိုင်ရေးတည်ကြအောင်လှုပ်ဆောင်မှုပြီးတဲ့အစိုးရကတိုက်တွန်းနေတဲ့အကြောင်းနဲ့တခါသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူဆွေးနွေးပွဲအလားအလာတွေကိုတင်ပြဖို့ရှိသလိုဒီကနေ့မှစတင်မဲ့ကမ္ဘာဖလားဘောလုံးပွဲနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်တို့ပြောပြပေးပါဦးခင်ဗျ။
နျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေကိုမြောက်ကိုရီးယားကအမှန်တကယ်လိုလားတယ်ဆိုရင်မြောက်တောင်ကိုရီးယားအစိုးရအနေနဲ့လည်းစီးရီးအရာလှုပ်ဆောင်မှုတွေမှာပြုလွယ်ပြောင်းလဲဖြစ်ဖို့လိုအပ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကကြာသပတေးနေ့မှာပြောပါတယ်။တကယ်လို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးအတွက်လိုအပ်တဲ့ခြေလှမ်းတွေကိုလှုပ်ဆောင်မယ်။အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးညီနက်မှုတွေဆက်လက်ပြုလုပ်နေမယ်ဆိုရင်တောင်နဲ့မြောက်ကိုရီးယားအကြားယုံကြည်မှုတည်ဆောက်တဲ့အနေနဲ့ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်မယ်လို့သမ္မတမွန်ဂျေအင်းယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့ပြုလုပ်နေတဲ့စီးရီးလက်ကျင့်မှုတွေဆိုင်းငံ့ထားရတဲ့အတွက်လဲသူ့အနေနဲ့အလေးနက်ထားစဉ်းစားသွားမယ်လို့သမ္မတမွန်ဂျေအင်းကပြောပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့အမေရိကန်ကောင်ဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကိုကြိုဆိုကြောင်းအဲ့ဒီဆွေးနွေးမှုကဒေသရင်းချင်းချင်းရေးကိုဥတီကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့ဆိုးမျိုးမှာတွေ့ဆုံပြီးမှသမ္မတမွန်ဂျေအင်းကပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার စစ်မဲ့ဆုံးဖြစ်ရေးအတွက်သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုစစ်ဆင်နိုင်တဲ့အခြေအနေမျိုးမစ္စတာထရမ့်ရဲ့သမ္မတသက်တမ်းကုန်ဆုံးမဲ့2022ခုနှစ်ဇန်နဝါရီလမတိုင်ခင်အမေရိကန်ပြည်ထောင်စုအနေနဲ့လိုလားကြောင်းတောင်ကိုရီးယားအရာရှိတွေကိုဆိုးမျိုးမှာရှင်းလင်းပြောကြားတဲ့အထက်မိုက်ပွန်ပေယိုကထည့်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာစင်ကာပူမှာကျင်းပခဲ့တဲ့ထည့်သီးဆွေးနွေးပွဲတွင်ကောင်းမွန်ပြီးထူးခြားတဲ့ခြေလှမ်းတွေကိုလှမ်းနိုင်ခဲ့ကြောင်းပြောကြားမဲ့ကြီးမားတဲ့မျှော်လင့်ချက်တွေမှတ်ထားကြဖို့သူကတောင်ကိုရီးယားကိုရောက်ရှိနေစဉ်ပြောကြားခဲ့ပါတယ်။
စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုပြန်ယူသိမ်းဖို့သဘောတူညီခဲ့တယ်လို့ပြောကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကညင်းဆိုခဲ့ပြီးသမ္မတထရမ့်အနေနဲ့သူလှုပ်ဆောင်ရမယ့်အစီအစဉ်ကိုတည်တည်ချာချာနားလည်သဘောပေါက်ထားတယ်လို့ပြောလိုက်ပါတယ်ဆက်ဆံရေးအစဉ်ပြလာတာနဲ့အမျှပိတ်ဆို့တံခတ်မှုတွေကိုပြန်ရုပ်သိမ်းပြီးနျူကလ িয়ার ကင်းစင်ရေးလုပ်ငန်းရှင်တွေအကောင့်တွေဖော်နိုင်တာနဲ့အမျှစီးပွားရေးခွင့်လန်းတွေပြန်လန်းဖွင့်ပေးလာလိမ့်မယ်ဆိုတာမျိုး KCNA သတင်းဌာနကပြောကြားခဲ့တာပါတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခန်ချွန်ဝါဂျပန်နိုင်ငံသားရေးဝန်ကြီးထာရိုကိုနိုရိုနဲ့အတူဆိုးမျိုးမှာဒီကနေ့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးဖွန်ပေကထရမ့်အစိုးရအဖွဲ့အနေနဲ့အရင်အစိုးရအဖွဲ့တွေလိုမျိုးအမှားအယွင်းတွေလုပ်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်အရင်ဆိုရဖွဲ့တွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်လက်တွေ့အကောင့်ထဲမှာပေါ်ခင်မှာပဲစီးပွားရေးနဲ့ငွေကြေးအကူအညီတွေပေးခဲ့တာကြောင့်မှထရမ့်ကတော့ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာဒီဆွေးနွေးပွဲရဲ့အောင်မြင်မှုနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှု NDA မရှိတော့ဘူးဆိုပြီး Twitter မှာရေးသားခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာအသေးစိတ်ဖော်ပြထားတာတော့မတွေ့ရပါဘူး။နျူကလ িয়ার ကင်းစင်ရေးဆိုတဲ့အနေအထားကိုဘယ်လိုသတ်မှတ်မလဲဒီလိုလှုပ်ဆောင်ရမှာလိုအပ်တဲ့အချိန်ကာလနဲ့တခြားဖွဲ့စည်းတစ်ခုကနေဒီနျူကလ িয়ার ကင်းစင်ရေးစာဝန်ချက်နဲ့ပတ်သက်ပြီးအတီးပြုပေးရမယ့်လုပ်ငန်းစဉ်တွေကိုလည်းဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
နိုင်ငံငံနေစားတဲ့တာမှာစီးရီးရတင်မာမှုတွေရှော့ချရေးအတွက်ရည်ရွယ်ပြီးတောင်နဲ့မြောက်ကိုရီးယားကထိတ်တန့်အရာစစ်ဖက်အရာရှိတွေဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်ဒါဟာဆယ်စုနှစ်တစ်ခုအတွင်းပထမဆုံးအချိန်အခုလိုတွေ့ဆုံခြင်းလည်းဖြစ်ပါတယ်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတဲ့ကာလမှာ တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စီးရဲလက်ကျင့်မှုတွေကိုဆန့်ကန့်ထားမဲ့သူ့ရဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကပြောကြားပြီးနေ့ရက်အကြာမှာတောင်နယ်မြောက်ကိုရီးယားစစ်ဖက်အရာရှိတွေအခုလိုတွေ့ဆုံကြတာပါ။နိုင်ငံငါနယ်စပ်စစ်မဲ့ဆုံးပမ်မွန်ဂျိုမှာပြုလုပ်တဲ့ဒီတွေ့ဆုံဆွေးနွေးမှုဟာနှစ်ဖက်တင်းမာမှုတွေနဲ့ရန်လိုတဲ့အပြုတ်မှုတွေရပ်တန့်ကြဖို့အပြီလာအတွင်းရရှိခဲ့တဲ့သဘောတူညီချက်ပေါ်အခြေခံပြီးပြုလုပ်တာလည်းဖြစ်ပါတယ
်။ရုရှားတိုက်ခိုက်ခံဆောင်အလက်ဆီနေဗယ်နီဟာဒီကနေ့မှအချင်းချခံထားတာကနေပြန်လည်လွတ်မြောက်လာပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုအကြီးအကျယ်ကန့်ကွက်ဆန္ဒပြဖို့လှုံ့ဆော်စည်းရုံးမှုနဲ့လွန်ခဲ့တဲ့လကထောင်နဲ့ရက်30ချမှတ်ခဲ့တာပါ။လုပ်ငန်းနဲ့ရက်30ကြာခီးသွားပြီးတဲ့နောက်အခုအခါမှာနောက်တစ်ကြိမ်ပြန်ရောက်လာပါပြီ။အခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းလည်တာပါတယ်လို့ Twitter မှာသူကရေးသားခဲ့ပါတယ်။သမ္မတပူတင်နောက်ထပ်6နှစ်ကြာတည်တံ့အတွက်တာဝန်ထမ်းဆောင်ဖို့ကျန်းသစ်စာမချိန်ဆိုခင်မှာမော်စကိုအပါဝင်ဒါဇင်နဲ့ချီတဲ့မြို့ကြီးတွေမှာမေးလအတွင်းကဆန္ဒပြခဲ့တာကြောင့် Navalny နဲ့သူ့ကိုထောက်ခံသူယာနက်ချီဖမ်းဆီးခံခဲ့ရတာပါ။ Navalny ကိုတော့တရားမဝင်လူစုလူဝေးနဲ့စုပ်ပူးမှုဖြစ်အောင်နှုတ်ဆော်မှုနဲ့တရားဆွဲဆိုပြီးတော့ထောင်နှံချမှတ်ခဲ့ပါတယ်။2012ရွေးကောက်ပွဲကာလတုန်းကလည်း Navalny ဟာပူတင်ပေါ်ကန့်ကွက်ဆန္ဒပြပွဲတွေဥဆောင်ကျင်းပခဲ့ပါသေးတယ်။လွန်ခဲ့တဲ့မလာရုံကတော့သူ့ပေါ်ငွေကြေးနဲ့သက်ဆိုင်တဲ့ရာဇဝတ်မှုတွေကြောင့်လို့ဆိုပြီးတမရရွေးကောက်ပွဲမှာပါဝင်ရှင်ပြန်ဖို့တရှိခံရပါတယ်။ဒါပေမဲ့လည်းဒါဟာသူ့ပေါ်နိုင်ငံရေးအရာလွတ်ကျန်တက်ခဲမှုဖြစ်တယ်လို့ Navalny ကငြင်းချက်ထုတ်ပြောပါရတယ်။သူဟာအစိုးရကိုစန့်ကျင်ကန့်ကွက်ဆန္ဒပြပွဲတွေဥဆောင်ကျင်းပတဲ့အတွက်အခုနှစ်ပိုင်းတွေအတွင်းရက်သတင်းပတ်ကြားထောက်နှံတွေအချိန်ချင်းချမှတ်ခံခဲ့ရပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါတဲ့တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနျူကလ ియర్ လက်နက်အစီအစဉ်တွေကိုရန်ပုံငွေပံ့ပိုးနေတယ်လို့ယူဆရတဲ့မြောက်ကိုရီးယားစစ်ပွဲရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမကြသေးခင်ကစာတစောင်ရေးသားပေးပို့ခဲ့တယ်လို့အင်ပြူတော်အမျိုးသားလူညွန်ရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပေါ်တင်ဂါကပြောဆိုလိုက်ပါတယ
် President Trump wrote a letter not long ago in recent weeks to State Councilor Aung San Suu Kyi to in part thank her
သမ္မတထရမ့်ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထံကိုသိပ်မကြသေးတဲ့သတင်းပတ်တွေအတွင်းကစာတစောင်ရေးသားပေးပို့ခဲ့ပါတယ်။မြောက်ကိုရီးယားအာဏာရှင်အစိုးရနဲ့နျူကလ ియర్ လက်နက်အစီအစဉ်တွေအတွက်ရန်ပုံငွေပံ့ပိုးနေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေနှင်ထုတ်လိုက်တဲ့အတွက်ကျေးဇူးတင်ကြောင်းစာရေးသားခဲ့တာပါ။သမ္မတထရမ့်အစိုးရတက်လာကြတဲ့ကမြောက်ကိုရီးယားအပေါ်ယက်တီခဲ့တဲ့စီးပွားရေးရာဖိအားပေးတဲ့မူဝါဒမပြောင်းလဲသေးပါဘူး။တကမ္ဘာလုံးရဲ့ယက်တီချက်ကလည်းဒီအတိုင်းပဲဖြစ်ပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီကမနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအမေရိကန်အပါအဝင်မဟာမိတ်တွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြောက်ကိုရီးယားအပေါ်ဆက်လက်ဖိအားပေးသွားမှာဖြစ်ပါတယ်လို့ပြောကြားသွားတာပါ။မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကမျက်ခြေမပြတ်စောင့်ကြည့်နေခဲ့ပြီးစီးရေးရာဆက်ဆံရေးကိုဆိုရမကင်းဖြစ်ရကြောင်းအလင်းသင့်တဲ့အခါတိုင်းထောက်ပြပြောဆိုနေကြတာဖြစ်ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအပြီးဆက်ဆံရေးတိုးတက်လာတာနဲ့အမျှမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးအပေါ်အမေရိကန်ရဲ့ယက်တီချက်နဲ့ပတ်သက်လို့အင်ဂျူရာအမျိုးသားလုံခြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပေါ်တင်ဂါကပြောသွားတာဖြစ်ပါတယ်မြန်မာပြည်အတွင်းပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကနေထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးသလိုရခိုင်ဒေသခံတိုင်းရင်းသားတွေကိုလည်းမြတ်မြတ်တရအကူအညီပေးနေပါကြောင်းမက်ပေါ်တင်ဂါကပြောဆိုသွားပါတယ
်။ယေမန်နိုင်ငံရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။ယေမန်ရဲ့အဓိကကြားတဲ့စစ်ကမ်းမြို့ဖြစ်တဲ့ဟွန်ဒီဒါကဒီဟူတီတပုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကတိုက်ခိုက်မောင်းထုတ်နေတာပါ။အဲ့ဒီမဟာမိတ်အဖွဲ့ကလေရင်တွေစစ်သင်္ဘောတွေဟာဟူဒီဒါမြို့ပတ်ဝန်းကျင်ကတပုံတွေထိမ့်ချုပ်ထားတဲ့နေရာကိုဗုဒ္ဓဟူးနေ့အစောပိုင်းကစတင်တိုက်ခိုက်ခဲ့ပါတယ်။ RS ဘောမြပြည်တော်စု UAE နိုင်ငံကဒီစိတ်ကမ်းမျိုးကနေတပုံတွေဆုတ်ခွာပေးဖို့ပြောဆိုထားတဲ့တမန်ရဲ့ကြော်လွန်ခဲ့ပြီးတဲ့နောက်မှာပဲအခုလိုတိုက်ခိုက်ခဲ့တာပါ။ Sorry ဦးဆောင်တဲ့မာမေးအဖွဲ့ကကြော်တော်နောက်ခံပြီးထားတဲ့ရီမင်တပ်ဖွဲ့ဝင်တဦးကအဲ့ဒီမြို့မှာတပုံတွေကျန်ခဲ့တယ်ဆိုတဲ့လက်နက်တွေနဲ့ဖောက်ခွဲရေးပစ္စည်းတွေကိုပြသခဲ့ပါတယ်။ဟိုတိုင်တာမှာအရက်သားတွေတည်ကြည်ထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့တလန်းဝင်တလန်းထွက်လိုက်လံရှင်းလင်းတိုက်ခိုက်တာမျိုးလုပ်မှာမဟုတ်ဘူးလို့မဟာမိတ်ညွန်မဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းပင်လယ်စိတ်ကမ်းလေးစိတ်နဲ့မြို့တော်ဆန်အာနာကိုသွားတဲ့လမ်းကိုတော့သူတို့ကလိုချင်နေတာပါ။ အခုခါမှာတော့ဟူဒီသဘုံနေရာမျိုးထဲမှာဆက်ရှိနေပါသေးတယ်။အီရန်ကကြောတော်နောက်ခံပေးထားတဲ့သဘုံနေရာဟူဒီတာမျိုးနဲ့နောက်ဒီမျိုးတော်ဆန္ဒနောက်တစ်ခါဒီနိုင်ငံတော်ဝန်ကလူနေထူးတဲ့ဒေသတွေကိုထိန်းချုပ်ထားစေလဲဖြစ်ပါရခင်ဗျာ။
ကမ္ဘာဖလားဘောလုံးပွဲဒီကနေ့စတင်ကျင်းပမှာဖြစ်ပြီးဖွံ့ဖွဲ့အဖြစ်အင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျအသင်းတို့ကစားကြမှာဖြစ်ပါတယ်။ပွဲစဉ်တွေအတွက်အမေရိကန်ဒေါ်လာ73ဘီလီယံအကုန်ကျခံပြင်ဆင်ထားတဲ့အင်ရှင်ရုရှားအစိုးရကတော့ပြိုင်ပွဲကျင်းပမဲ့မြို့ကြီး17မြို့လုံးမှာလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။ပွဲကြည့်ပိတ်သက်တွေကစုပူသူတွေရှိလာရင်ထိမ့်သိမ့်ဖို့နဲ့တခြားလုံခြုံရေးရချင်းချောက်မှုတွေရှိလာရင်ကင်တွယ်ဖို့လုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားပါတယ်။မော်စကိုမြို့တော်ရင်ပြင်နီနဲ့တခြားအထင်ကရနေရာတွေမှာကင်းတပ်ဖွဲ့တွေလက်လက်နေသလိုမျိုးရင်းဘူရာယုံတွေမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုတွေ့ရပါတယ်။ဘောလုံးပွဲတွေမှာရုရှားအသင်းအားပေးသူတွေဘက်ကအကြမ်းဖက်ရန်ဖြစ်ခဲ့ပူးတဲ့အစဉ်အလာတွေရှိခဲ့ပူးပါတယ်။2016ခုနှစ်ကပြင်သစ်နိုင်ငံမှာဆောင်းနီယိုမှာကျင်းပခဲ့တဲ့ European Championship ဘောလုံးပြိုင်ပွဲမှာရုရှားဘောလုံးအသင်းကိုအားပေးသူတွေကအင်္ဂလန်အသင်းကိုအားပေးသူတွေကိုရန်စထုတ်ချစ်ခဲ့တာကြောင့်အင်္ဂလန်အသင်းကိုအားပေးသူတချို့အပြင်းထန်တန်းရရခဲ့ကြပါတယ်။ရုရှားအသင်းကိုအားပေးသူတွေဘက်မှာစနစ်တကျလက်ကျင်ထားတဲ့တက်ခိုက်ရေးသမား150လောက်ပါတယ်ဆိုပြီးပြင်သစ်ရှင်းနေတွေကပြောပါတယ် Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်တို့ပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းခြင်းနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်မဟုတ်တော့မိုးရသည့်အစမှာပဲမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့တိုင်းနယ်ပြည်နယ်အသီးသီးမှာလူသေးဆုံးတဲ့အထိရေကြီးတဲ့တန်းခံရရတဲ့အတွက်ရေဘေးတင်ပြည်သူတွေအတွက်ရေးပေါ်ကျမ်းမာရေးအစီအစဉ်တွေနဲ့ကုသကူညီဆောင်ရှောက်မှုနေရပြီးရေမြုပ်နေတဲ့ဆေးရုံစေကန်းတွေကလူနာတွေကိုရေးပေါ်ရွှေ့ပြောင်းနေတယ်လို့ပြည်သူကျမ်းမာရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါရယ်ထောင်ထဲချတဲ့ရေဘေးဒုက္ခသည်တွေအတွက်ယာယီဖွင့်လှစ်ထားတဲ့ကူညီကယ်ဆေးစခန်းတွေမှာဖြစ်ပွားလာနိုင်ခြေရှိတဲ့ဝမ်းယောဂါ၊သွေးလွန်တုပ်ကွေးလိုကုသယောဂါတွေမပြန်ပွားရအောင်ကျမ်းမာရေးပညာပေးမှုနဲ့ကာကွယ်ကုသမှုတွေဆောင်ရွက်နေတယ်လို့ကျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ်ဒေါက်တာတန်းထွန်းအောင်ကိုမှတ်စုမှဆက်သွယ်မေးမြန်းထားတာပါ
မြစ်ရှင်လည်းကျွန်တော်တို့နိုင်ငံကတော့အခုစမဒီမိုးပုံပေါ်နော်အဲ့ချိန်မှာတော့ရေကြီးတတ်ပါတယ်ပြေဆုံးမှုရှိတယ်ဆိုပေမဲ့လည်းမကွေးတိုင်းတစ်ခုပဲဒါ၄ရောက်လောက်ပြေသွားတယ်ဒါလည်းရေတဲ့ပြောပါတာပေါ့နော်အဲကျွန်တော်တို့ဘက်ကတော့ပြည်ကြမ်းမှနေနေကတော့အစတည်းကတော့ကျွန်တော်တို့ကဒီသဘောဘင်းနဲ့ပတ်သက်ပြီးတော့တိုင်းတိုင်းပြည်နယ်မှာအားလုံးက responsibility နဲ့ရှိတယ်ကြိုတင်ပြင်ဆင်မှုလည်းရှိတယ်နောက်အားလုံးဝင်ပေါ့ alert လုပ်ရတာလည်းရှိတယ်မနှိုးစရာလည်းရှိတယ်အဲ့တော့လိုအပ်တဲ့ဒီစေရုံတွေမှာလည်းပြင်ထားဖို့နောက်စေတန်းတွေမှာလည်းပြင်ထားဖို့လုပ်ထားရှိတယ်နောက်ပြီးတော့ဖြစ်လာလို့ရှိရင်ဆက်ဆင်းကြိုတင်ပြီးတော့ဆေးဝါးတွေစုဆောင်ထားတာရှိတယ်ကံကြော်တင်မိမှဒီရေနဲ့ပေါင်းရင်းကရှိတဲ့ပစ္စည်းပစ္စည်းတွေစုရောင်းတာရှိရပေါ့နော်ဆိုစဘောကတော့ကျွန်တော်တို့အခြေအနေတုံးကပေါ့အဖြစ်ချင်းကြော်တင်ဆောင်ရတဲ့အစင်ဖြစ်လာရင်ကြော်တင်ဆောင်ရတဲ့အစင်ပြီးသွားလို့ရှိရင်ဆောင်ရတဲ့အစင်ဆိုတော့ကဏ္ဍကြီးတုံးရက်နဲ့လောက်ထားပါတယ်အဲ့တော့ဒါလည်းကျွန်တော်တို့နှစ်ဆင်လဲကြုံနေကြဖြစ်တဲ့တွေအားလုံးတော့ဒီကြံအုပ်ကြီးတိုင်းနဲ့လိုအပ်တဲ့လုပ်ငန်းများကိုဆောင်ရွက်ထားပါခင်ဗျအ
ဲ့တော့ဒီကျန်းမာရေးဦးစီးဌာနရဲ့လာအုပ်မှာရှိတဲ့ဒီစေယုံစေဘေကန်နေရေလွှမ်းမှုဖြစ်တယ်ဆိုလို့ရှိရင်အရေးပေါ်လူနာတွေအတွက်ကဘယ်လိုများစီစဉ်ဆောင်ရွက်ပေးနေတာတွေရှိပါလဲဆရာအဲ့တ
ော့ evacuation plan ပေါ့နော် evacuation plan ဆိုတာစေယုံတွေမှာရေကြီးနိုင်တဲ့ရေဝင်လာပြီဆိုရင်အရေးပေါ်ရွှေ့ဖို့တောင်ကုန်းမြင့်မြင့်မှာရှိတဲ့အကြောင်းပေါ်ကြီးအောင်လို့ရေသေးဆောင်လေးတွေပေါ့နော်ကျွန်တော်တို့စတဲ့ရထားတယ်ရေကြီးနေတဲ့နေရာတွေမှာဆိုရင်လည်းဆေးဟုံမှာရှိတဲ့လူနာတွေအတွက်ကိုတိုးတင်းပြီးတော့ရွှေ့ပြောင်းထားတာရှိပါတယ်ဥပမာဆိုရင်တခိုင်းပြည်ဆိုမင်းများတွေပါဆိုတာမြစ်ဆင်ရေဝင်တယ်ပေါ့နော်အခုဆိုလည်းလူနာတွေပါလို့ကျွန်တော်တို့ကကုန်းမြစ်မှာရှိတဲ့အကြောင်းတွေပါလို့ရွှေ့ပြောင်းထားမှာဒါ evacuation plan လို့ခေါ်ပါတယ်နောက်ပြီးတော့မှဆေးဟုံမှာရှိတဲ့စက်ပစ္စည်းတွေကမ္ဘာစက်တို့ဒီ oxygen ဆက်တို့ဆိုလည်းမြင့်တဲ့နေရာမှာထားဖို့ရေဝင်ပြီးတော့ပြည့်စုံအောင်ဆိုပြီးတော့တိုးတင်းပြီးတော့ရွှေ့ပြောင်းတဲ့စနစ်ပေါ့ဒါ evacuation plan လို့ခေါ်ပါတယ်ဒါလည်းကျွန်တော်ဆောင်ရွက်ထားပါတယ်အဲဆိုတဲ့သဘောကတော့အကုန်လုံးကကျွန်တော်တို့ဒီအချိန်နဲ့တပြေးညီဖြစ်လာရင်လည်းတိုင်းနဲ့ပြည်နယ်တွေကိုဒါ emergency operation center ဖွင့်တယ်ဖွင့်ပြီးတော့မှလိုအပ်တဲ့လမ်းညွှန်ကြေးတွေလုပ်တယ်လိုအပ်တဲ့ PCPC အစားငွေကြေးအစားဖောက်ပံ့ပေးတာလုပ်ပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့ဒီမိုးများရေကြီးရေချမ်းဖြစ်နေတဲ့နေရာတွေမှာဖြစ်လေဖြစ်တာရှိတယ်ဆရာဒီကုသယောဂါတို့သွေးလွန်တုပ်ကွေးလိုမျိုးနောက်ဝမ်းယောဂါလိုမျိုးဖြစ်လာနိုင်တဲ့အလားအလာတွေလည်းရှိတော့အဲ့ဒါတွေအတွက်ကဆရာတို့လက်တော်ဆောင်ရွက်နေတဲ့အခြေအနေလေးရှင်းပြပေးပါဆရာ
မိုးထဲမှာဒီမှာဆုံးဒီရေကြီးပြီဆိုရင်ပေါ့နော်နံပါတ်1ရေကြီးရတော့ဒီဝမ်းပြောင်းဝမ်းလျှော်ယောဂါပေါ့သူကနှံ့လေးတန်ရေတန်နာလက်နာနာဒီနာနာသာနာဆိုတာရှိပါတယ်အဲ့တော့တခုမတန်ဘူးဆိုရင်ရေရတဲ့တောက်တုံးရလည်းရေကြီးလာရင်တောက်တုံးရလည်းမတန်ရှင်းတော့ဘူးဒါကအေဒါလည်းကောင်းအောင်မတော်လို့မရဘူးဒီတိုင်းအစားအသောက်ကလည်းတန်အောင်ရှင်းမရှိနိုင်တော့ မမဆုံးဖြစ်လာတာဝက်ပြဝန်ရှော်နဲ့အစာအစစ်တင်လာရှိတဲ့ရေတွေနဲ့တင်လာမှချင်းပေါက်လာတဲ့ကကျွန်တော်တို့ကိုဖြစ်လာရှိရဲအခုကအခြားသောကုသရောဂါတွေလည်းရှိတတ်ပါတယ်ဆိုတော့ရေရတစ်ခုဆက်တဲ့အသက်အောင်တော်ဝါတို့ကအေးတို့ကဖြစ်တတ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့ဒါတွေကဖြစ်လို့ဖြစ်တာရှိတာကိုကျွန်တော်လည်းမိုးရိုင်းနဲ့ပတ်သက်တဲ့လိုင်းတရားမဲ့ကုသရောဂါများနဲ့ပတ်သက်တဲ့မျိုးစုံချက်တွေကိုလည်းဌာနဆိုင်ရာအနေနဲ့လည်းထုတ်ပြန်လို့ဒရင်တာချန်နဲ့မီဒီယာများလည်းထုတ်ပြန်ပြီးတော့မှဒါလူလူလည်းနဲ့အောင်ကျမရွေးနေတဲ့လိုင်းတရားမဲ့အချက်တွေကိုထုတ်ပြန်ပြီးဆောင်ရွက်ထားပါတယ်။
ဟုတ်ကဲ့ပါ။ပြည်သူကိုယ်ပိုင်ရောဒီဆရာပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့တာဝန်ရှိသူတယောက်အနေနဲ့ပေါ့ဘယ်လိုများကျန်းမာရေးပညာပေးသတင်းစကားပြောချင်တာရှိပါလဲရှင်
။အဲ့တော့ကျွန်တော်တို့ကတော့ဒီလိုမျိုးဒီလိုမိုးရင်းပေါ့နော်။မိုးရင်းမှာပေါ့တိုင်းသာဆောင်ရွက်နေတဲ့လက်မျိုးထုတ်ကလည်းရှိပါတယ်။ဒါလည်းဖတ်ပြပါတော့။အဲ့တော့ပြည်သူတွေနဲ့ကတော့အနည်းဆုံးကျန်းမာရေးဌာနကဝန်ထမ်းနဲ့ပြည်စုံတာပေါ့။ဘယ်လိုပါဝင်ရင်အရက်ကပြောတဲ့ဟာတွေမလိုက်နာလည်းနဲ့အဲကျွန်တော်တို့ကျမရေဝန်ထမ်းကအပြစ်ပညာပေးတာကိုတခြားလိုက်နာပါဆောင်းဆောင်းပြောတာလေးတခြားလိုက်နာပါဟောဒီလိုအပ်ရင်လည်းကျမခန္ဓာကိုဆက်ပြေပြီးတော့အနည်းဆုံးကျမခန္ဓာဆေးရောဆေးကြောင်ဆက်ပြေပြီးမှအပူကြီးကြောင်းပါလို့ကျွန်တော်ပြောလိုပါတယ်ခင်ဗျအဲ့ဒါကျွန်တော်ဒီရေလည်းကျေးဇူးတင်ပါတယ်ဖရာရှင်များလည်းကျေးဇူးတင်ပါတယ်
မဆုမဆက်သွဲမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်အခုတခါနားဆင်ရမှာကမြမအစိုးရကဖွဲ့စည်းမဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာပြမှုကျူးလွန်သူတွေကိုတရားစီရင်နိုင်ရေးတရားအောင်ဆောင်ရွက်ဖို့ဗြိတိန်အစိုးရကတိုက်တွန်းလိုက်ပါတယ်ဒါအပြင်ကချင်ပြည်နယ်မှာဆေးဘေးဒုက္ခဆေးဘေးရှောင်နေရတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လည်းတိုက်တွန်းပါတယ်မြန်မာအရေးနဲ့ပတ်သက်လို့ဗြိတိန်အစိုးရရဲ့ဆောင်ရွက်ချက်တွေကိုဇွန်လ12ရက်နေ့ကဗြိတိန်အထက်လွှတ်တော်မှာမေးခွန်းထုတ်ဆွေးနွေးကြတဲ့အကြောင်းနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ကတင်ပြမှာဖြစ်ပါတယ်
မြမအရေးနဲ့ပတ်သက်လို့လက်ရှိဗြိတိန်အစိုးရအနေနဲ့ဘာတွေဆောင်ရွက်နေသလဲဆိုတာကိုဗြိတိန်နိုင်ငံသားရေးရုံးရဲ့ဝန်ကြီးတာရစ်မာမုဒ်အာမက်ကနေအခုလိုစတင်ဖြေကြားခဲ့ပါတယ်
The government has expressed its deep concern at the surge of
သူပြောသွားတာကကချင်ပြည်နယ်မှာဧပြီလကတည်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေရဲ့အခြေအနေကိုဗြိတိန်အစိုးရအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိတယ်လို့ပြောသွားပါတယ်။ဒါအပြင်ရန်လိုတိုက်ခိုက်မှုတွေရပ်တန့်ဖို့ဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာစစ်တပ်အပါအဝင်သက်ဆိုင်သူအားလုံးကိုဗြိတိန်အစိုးရကတောင်းဆိုကြောင်းလည်းပြောပါတယ်။ရခိုင်ကိစ္စမှာတော့နှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေမှာကျူးလွန်ခဲ့သူတွေကိုတရားစီရင်နိုင်အစိုးရကိုယ်တိုင်ဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုရှိရှိမဖြစ်မနေဆောင်ရွက်ရမှာဖြစ်တယ်လို့ပြောပါရယ်တကယ်လို့ကိုယ်တိုင်မလုပ်နိုင်ဘူးဆိုရင်တော့တရားစီရင်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုမြန်မာအစိုးရအနေနဲ့စဉ်းစားရပါလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးရုံးရဲ့ဝန်ကြီးကပြောသွားပါရယ်ဗြိတိန်လွှတ်တော်အမတ်အယ်တန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနည်းမြေရှင်းလင်းမှုကြောင့်လူပေါင်း300,000ထွက်ပြေးခဲ့ရတဲ့အခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ခံခဲ့ရပြီးမြေအခုကချင်နဲ့ရှမ်းပြည်နယ်မှာတိုက်ပွဲတွေကြောင့်နောက်ထပ်စစ်ဘေးဒုက္ခတွေတိမ့်နဲ့ချီထွက်ပြေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်လို့ဗြိတိန်အစိုးရအနေနဲ့ဘယ်လိုသတ်မှတ်မလဲလို့မေးခွန်းထုတ်ခဲ့ပါတယ
် How are we responding to the prosecutor of the International Criminal Court's request that these unconscionable
သူပြောသွားတာကဒီဖြစ်ရဲ့အတွက် ICC ခေါ်နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စစ်ရာဇဝတ်ကျူးလွန်မှုဒါမှမဟုတ်လူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုဆိုတဲ့ဆွဆွဲချက်တင်ဖို့ရှိတဲ့ကိစ္စကိုဗြိတိန်နိုင်ငံအနေနဲ့ဘယ်လိုတုံ့ပြန်မလဲလို့မေးသွားပါတယ်ဒါအပြင်တာဝန်ရှိသူတွေကိုအေးအေးယူအပြစ်ပေးနိုင်ဖို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်ဖို့အချိန်ရောက်နေတယ်လို့လည်းလွှတ်တော်အမတ်အယ်တန်ကပြောပါတယ်ဒီပေါ်မှာဗြိတိန်နိုင်ငံသားရေးရုံးရဲ့ဝန်ကြီးကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ်
On the Nobel Lord's final point, of course, we look to sanctions as a tool, and we have exercised that tool against several different members.
လွတ်တော်အမတ်နောက်ဆုံးပြောသွားတဲ့အချက်ဖြစ်တဲ့ဒဏ်ခတ်အရေးယူဖို့ကိစ္စဗြိတိန်အစိုးရအနေနဲ့နီးလန်းရှာဖွေခဲ့ပြီးဖြစ်ကြောင်းမြန်မာစစ်တပ်ထဲမှာရှိနေတဲ့ယာဓုအဆင့်လိုက်တာဝန်ရှိသူအများအပြားကိုအရေးယူထားပြီးဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်ဆက်လက်ပြီးတော့လည်းဗြိတိန်အစိုးရအနေနဲ့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်ဘင်္ဂါဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာတပ်သန်းလောက်ဟာအချိန်ကြာလာတဲ့အမျှအခြေအနေတွေဆိုးရွားလာသလိုခရစ်ယာန်ဘာသာအများစုကိုးကွယ်တဲ့ကချင်ပြည်နယ်မှာလည်းလူတွေအများအပြားဒုက္ခရောက်နေကြောင်းနဲ့ကချင်စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာကိုလှည့်လည်တင်းရှောင်နေကြရတယ်လို့ဗြိတိန်နိုင်ငံသားကြီးရုံးရဲ့ဝန်ကြီးကပြောပါတယ်။ဒါပြင်သူတို့အခြေအနေတွေတိတိကျကျထုတ်ဖော်ပြောဆိုမခံရတာဟာအဲ့ဒီဒေတာဘက်ကိုတွားရောက်ကြည့်ရှုခွင့်မရလို့ဖြစ်တယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေကို ICC ရာဇဝတ်ခုံရုံးတည်ရေးကိစ္စဗြိတိန်အစိုးရရဲ့သဘောထားဘလို့ရှိသလဲဆိုတော့လွတ်တော်အမတ်တဦးရဲ့မိကွန်းကိုတော့သူကအခုလိုဖြေကြားခဲ့ပါတယ
် I can assure him as the government is fully supportive of the ICC.
ICC နိုင်ငံကရာဇဝတ်ခုံရုံးတင်ဖို့ကိုပြည်တင်အစိုးရအနေနဲ့အပြည့်အဝထောက်ခံထားတယ်ဆိုတာကျွန်တော်အနေနဲ့အခိုင်အမာပြောနိုင်တယ်လို့သူကပြောသွားပါတယ်အပြစ်ကျူးလွန်သူတွေကိုတရားစီရင်နိုင်ရေးအတွက် ICC ခုံရုံးတင်ဖို့စ조사ဆောင်ရွက်နေတဲ့အစီအစဉ်အားလုံးကိုလည်းဗြိတိန်အစိုးရကထောက်ခံတယ်လို့ဗြိတိန်နိုင်ငံကြားရေးရုံးရဲ့ဝန်ကြီးတာရက်မာမတ်အာမက်ကလွှတ်တော်မှာပြောကြားသွားပါတယ်ရှင
်။မိုင်းညင်းနိုင်ပြောပြခဲ့တာပါ။အခုတော့နိုင်ငံကသတင်းလွှာတွေကိုတင်ဆက်ပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့စင်ကာပူထိပ်သီးဆွေးနွေးပွဲအပြီးဘာတွေဆက်ဖြစ်လာမှာပါလဲ။မြောက်ကိုရီးယားအစိုးရတဲ့င်းမှာတော့မြောက်ကိုရီးယားအပေါ်အရေးယူတန်ကန်မှုတွေကိုပြန်ယူသိမ်းဖို့အမေရိကန်ဘက်ကသဘောတူထားတယ်လို့ဆိုနေပါတယ်။ဒါပေမဲ့ VOA နဲ့မေးမြန်းခန်းမှာတော့မြောက်ကိုရီးယားအရေးပေါ်ဒီအရေးယူဆောင်ရွက်မှုတွေဆက်ရှိနေအောင်မယ်လို့သမ္မတထရန့်ကပြောထားတာပါ။ Greta Van Susteren ရဲ့ plugin အစီအစဉ်ကိုအခြေခံပြီးတော့ Jesus Man Oni သတင်းပေးပို့ထားတာကိုဦးသားညွန့်ဦးကပြောပြမှာပါ။
စင်ကာပူထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်မနေ့ဗိုလ်တော်ဦးနေ့ကတော့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ချင်းချောက်မှုမဟုတ်တော့ဘူးဆိုပြီးတော့ရေးသားခဲ့ပါတယ်။ဒါပေမဲ့လို့လဲသမ္မတထရမ့်ရဲ့အကြီးတန်းအကြံပေးသူဖြစ်တဲ့ Kellyanne Conway ကတော့နျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေကိုအချိန်ယူရနိုင်တယ်လို့ပြောပြီးတော့အခြေအနေတွေကိုပို့ပြီးတော့သတိကြီးကြီးထားနေပါတယ်။
This is a global issue. A denuclearized
ဒါဟာကမ္ဘာလုံးဆိုင်ရာကိစ္စပါ။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးဟာအားလုံးအတွက်အကျိုးရှိပါတယ်။အမေရိကန်ကိစ္စကြီးမဟုတ်ပါဘူး။မြောက်ကိုရီးယားရောတောင်ကိုရီးယားရောအားလုံးကိုအကျိုးရှိမဲ့ကိစ္စပါ
။အမေရိကန်နဲ့မြောက်ကိုရီးယားကြားဆယ်စုနှစ်များစွာရန်ဆောင်နေမှုတွေပြီးတဲ့နောက်မထင်မှတ်ပဲနဲ့ခေါင်းဆောင်နှစ်ဦးမြင်းနဲ့ချင်းဆိုင်တွေ့ဆုံခဲ့တာဟာတန်တမန်ဆက်ဆံရေးမှာတိုးတက်မှုရလာတာဆိုပြီးတော့ကြိုဆိုခဲ့ကြပါရယ်။ထိပ်သီးအစည်းအဝေးပြပြချင်းမှာပဲ VOE နဲ့တွေ့ဆုံမိမြန်ရမှာတော့သူနဲ့ Kim တို့ဟာတယောက်သဘောတယောက်နားလည်ပြီးတော့ဟန်ချက်ညီပေါင်းဆက်နိုင်သူတွေဖြစ်တယ်လို့သမ္မတ Trump ကပြောခဲ့ပါတယ
်။ He's got a great personality. He's a, you know, funny guy.
သူဟာနှစ်လို့စရာကောင်းတဲ့သူပါ။ခပ်ပြော်ပြော်နေတတ်ပြီးလိန်မာပန်းတတ်သူပါ။တကယ့်ကိုစစ်စစ်ညီနိုင်ရမှုတယောက်ပါ
။ဒါပေမဲ့လို့လည်းအခုချိန်ထိတော့မြောက်ကိုရီးယားဘက်မှ PR တွေဆက်ရှိနေဦးမှာဖြစ်တယ်လို့သမ္မတ Trump က VOE ကိုပြောပါတယ
်။ The sanctions were very important. The sanctions are going to remain on.Until such time as we see, you know, this is going to happen. ဒီလိုတန်ခတ်မှုတွေကအမတန်အရေးကြီးပါတယ်
။တခုခုမမြမချင်းတော့ဒီအရေးယူတန်ခတ်မှုတွေဆက်ရှိနေအောင်မှာပါ။အခုအချိန်နေမှာမြင်နေရတာတွေတော့ရှိပါတယ်။ဒါပေမဲ့နျူကလ িয়ার လက်နဲ့ပြတ်သိမ်းရေးစမလို့မချင်းတော့အရေးယူတန်ခတ်မှုတွေရှိနေအောင်မှာပါ
။ Simtek တို့ကထိုင်ဝေလင်းကတော့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အခုလိုမျိုးအမေရိကန်နဲ့ပြန်လည်တင်မြေကြီးကျူးပန်းတာဟာမြောက်ကိုရီးယားစီးပွားရေးပေါ်ဖိအားတက်ရောက်နေတဲ့အရေးယူတန်ခတ်မှုတွေကြောင့်အဓိကဖြစ်တယ်လို့သူကယူဆပါတယ
်။ North Korea is feeling the effects of and the pressure
မြောက်ကိုရီးယားဟာအရေးယူတန်ခတ်မှုရဲ့ဖိအားနဲ့ရိုက်ခတ်မှုတွေကိုခံနေရပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်အပါအဝင်နိုင်ငံတကာရဲ့ထောက်ခံမှုနဲ့မြောက်ကိုရီးယားကိုပြင်းထန်တဲ့အရေးယူတန်ခတ်မှုတွေချမှတ်ထားတာပါ။ဒါကြောင့်အမေရိကန်အနေနဲ့မြောက်ကိုရီးယားအပေါ်ဖိအားပေးတာတစုံတရာအောင်မြင်မှုရလာပြီလို့ဆိုရမှာပါ
။နယံနီးပညာသက်သူကငွိုင်ဝမ်ဂျင်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်အနေနဲ့တောင်ကိုရီးယားတရုတ်အခုဆိုရှင်အမေရိကန်တို့အပေါ်တန်တမာရေးကြိုးပမ်းလှုပ်ရှားမှုတွေရဲ့နောက်ကွယ်မှာအကြောင်းတွေရှိနိုင်တယ်လို့ယူဆပါတယ
်။ I would see all the members of the Kim family since Kim Il Sung is very savvy.
အင်မတန်ကိုပရိယေကျွဲတဲ့ Kim Il Sung လက်ထက်ကစလို့ Kim မိသားစုတွေကိုကြည်ပါ။ကမ္ဘာနိုင်ငံရေးတော်တော်များများကိုသူတို့နားလဲတယ်။နိုင်ငံတကာမှာစာနာထောက်ခံမှုရဖို့အခုလိုလုံရက်မျိုးတွေလုံပြရမယ်ဆိုတာလည်းသိတယ်။ဒါကြောင့်လည်းသူ့အဖိုးတွေသူ့ဖေတွေကတခြားမတူတဲ့ပုံစံမျိုးတွေလုပ်ခဲ့ကြတယ်။အခုကင်ဂျွန်အွန်းရဲ့လုပ်ရက်ကပုတ်တာပုံရပါတယ
်။ပြီးခဲ့တဲ့စင်ကာပူထိပ်သီးဆွေးနွေးပွဲမှာတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်နှစ်နိုင်ငံလုံးကပိုင်းဖြတ်ဆောင်ရွက်မယ်အကြောင်းသမ္မတထရမ့်နဲ့ကင်တို့လက်မှတ်ထိုးသဘောတူခဲ့ပါတယ်။ဒါပေမဲ့လို့လည်းဒီသဘောတူညီချက်စာချုပ်မှာအသေးစိတ်ကိစ္စတွေဘာမှမပါတဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ
။ကိုသားညုံတင်ပြခဲ့တာပါခင်ဗျာ။အခုတော့ကဘာဖလားဘောလုံးပွဲဆိုင်ရာသတင်းတွေကိုပြောပြခြင်းပါတယ်။ရုရှားနိုင်ငံမှာဒီကနေ့စတင်တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်အသုံးစရိတ်ကတော့မှန်းနာရတဲ့ဆနဆထက်မနည်းပိုများခဲ့ပြီးအားကစားယုံတိဆောက်မှုတွေမှာလက်စားမှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာပါဒီအကြောင်းဟန်နရီရစ်ဝဲပြပို့တဲ့သတင်းလွှာကိုမက်ခင်ဖြူတွေ့ပြောပြပါမယ
်ဒီကရုရှားလူငယ်လေးတွေအတွက်တော့နိုင်ငံရေးနဲ့ဆနပြကန့်ကွက်မှုတွေစူရာတွေကအရေးမကြီးပါဘူးဘောလုံးကတာသူတို့အတွက်အဓိကပ
ါရုရှားမှာကမ္ဘာဖလားပွဲကျင်းပတာကိုကျွန်တော်မပြောပြနိုင်အောင်အရန်ပြောပါရယ်ကျွန်တော်တို့နိုင်ငံတော်အသင်းကိုအနိုင်ဆုံး quarter final လောက်တော့ရောက်စေချင်ပါတယ်ကမ္ဘာဖလားရရင်အကောင်းဆုံးပေါ့
ဒီမျော်လင့်ချက်ကတော့မြင်လို့နေလို့ဆိုရမှာပါဒါပေမဲ့လည်းလီယိုနယ်မက်ဆီနဲ့ခရစ်စတီယာနိုရော်နယ်ဒိုတို့လိုဘောလုံးအကျော်မော်တွေရုရှားကိုလာရောက်တာတွေကသူတို့အတွက်တော့စိတ်လှရှားစရာဖြစ်နေပါတယ
်သူတို့ကနာမည်ကြီးတွေဆိုတော့ကစားကွက်တွေအများကြီးဖော်နိုင်တာပေါ့ဗျာ
မော်စကိုမြို့တော်စင်ချိန်ဖုံးမှာရှိတဲ့ဒီပေါ်လုံးကျောင်းကိုဦးဆောင်သူကတော့ဒီမီထရီခိုနော့ဖ်ပ
ါ
အာဂဒေါနိုင်ငံကြီးနဲ့မတိုင်းပါနဲ့ဆိုတဲ့စကားရရှိပါလေ။ကမ္ဘာတစ်ဝန်းကတခြားသူတွေကိုလည်းဒီလိုပဲမြင်စေချင်ပါလေ
။ဒါကိုသဘောမတူသူတွေအများပြားရှိပါရယ်။ကမ္ဘာဖလားဘလုံးပွဲတွေလက်ခံကျင်းပဖို့ကုန်ကျစရိတ်ကဒေါ်လာတန်1400လောက်ရှိလိမ့်မယ်လို့ခန့်မှန်းထားခဲ့ပြီးဒါဟာစီးရဲချမ်းသာကွာဟောင်းမှုများတဲ့နိုင်ငံအတွက်ငွေကုန်ကြေးချအများဆုံးပွဲဖြစ်ပါရယ်။ဒီငွေတွေနဲ့အဆောက်အဦတွေအားကစားရုံတွေအတော်များများကိုစောက်ခဲ့တာပါ။စိတ်ပီတာစပတ်ကခရစ်စတော့ဖ်စကီအားကစားရုံဆိုရင်စီစဉ်ထားတာတဲ့၈နှစ်နောက်ကျပြီးတော့မှအပြီးသတ်နိုင်ခဲ့တယ်လို့အသုံးစရိတ်လည်းခန့်မှန်းထားတာတဲ့လေးစားပုံများခဲ့တာပါဒီတိဆောက်မှုအတွင်းမှာဒေါ်လာ35,000လက်ငွေယူခဲ့မှုနဲ့ဒေသဆိုင်ရာတာဝန်ရှိသူတဦးလည်းတရားစွဲဆိုခံခဲ့ရပါတယ်မြို့တာဝန်ရှိသူတွေကတော့ဘာပဲဖြစ်ခဲ့ဖြစ်ခဲ့ဒီအဆောက်အုံကြီးတွေအတွက်ကုန်ကြရကြိုးနဲ့တယ်လို့ပြောပါတယ
်It's the best European state.
သူမြင်ရကတော့တဟဥရောပမှာအကောင်းဆုံးအားကစားယုံကြည်ပါပဲလို့ Saint Petersburg ရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌ Andrei Mushkarev ပြောသွားတာပါ။ထိုင်ကုန်ပေါင်း4,500ရှိတဲ့ဒီအားကစားယုံသိချီကတော့ရုရှားနာမည်ကျော်စာရေးဆရာ Maxim Gorky မွေးဖွားရာ Nizhny Novgorod မြို့မှာရှိပါတယ်။ဒီမြို့မှာဒီအားကစားယုံကြည်ကိုစောက်တဲ့အတွက်ဝေဖန်သူတွေလည်းရှိပါတယ
်။ Nizhny Novgorod မှာဘောလုံးဝါသနာရှင်4,000မပြည့်ပါဘူး။ဘလုံးတင်ဆိုတာတော့တေးချာမရှိပါဘူးဒီလိုအားကစားယုံကြည်ဘာကြောင့်စောက်ဖို့လို့မှာလဲ
အချင်းပြတ်ချစားမှုတမိုင်းဆိုးတွေရှိထားတဲ့ FIFA ဘောလုံးအဖွဲ့ချုပ်ကတော့ရုရှားရဲ့အခုပြင်ဆင်မှုတွေကိုချီးကျူးပါတယ်ဒါဟာဆွဆွဝါဖြစ်နေတဲ့ရာဇဝတ်ပြစ်မှုတွေကိုတမင်လိလူရှုတာပဲလို့အားကစားသတင်းတွေကိုရေးတဲ့သတင်းကြောင်း Alexey Matveev ကပြောပါ
တယ်corruption football
ဘောလုံးပွဲတွေမှာလက်စားတာခိုးတာအကစားလောကမှာလူသက်သားတွေအထိရှိပေမဲ့ဒါတွေကိုစုံစမ်းဖောက်ထုတ်တာတခုမှမရှိပါဘူးဒါကရုရှားအစစ်မှန်ပါပဲဘယ်သူမှအရေးယူဆောင်ရတာမရှိပါဘူးကျွန်တော်အံ့ဩမဆုံးဖြစ်ရတာကတော့ဒီဘောလုံးလောကမှာဒီလောက်တောင်မှအကျင့်ပြတ်ခြားစားမှုတွေရှိနေပါလျက်နဲ့ရုရှားကိုကမ္ဘာဖလားကျင်းပခွင့်ပေးတော်မူပါပဲ
ရုရှားဆိုရကတော့ဒီလိုဆွဆွဲပြောဆိုမှုတွေကိုညှင်းဆို့ထားပြီးဒီကနေ့အင်ရှင်ရုရှားအသင်းနဲ့ Sorry Arabia အသင်းတို့ပွဲဥထွက်စတင်ကစားကြတော့မယ်ကမ္ဘာဖလားဘောလုံးပွဲတွေမှာနိုင်ငံရေးကိုဖဲထုတ်ထားနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောပါရယ်ဒီနေ့ကမ္ဘာဖလားဘောလုံးပွဲတွေအောက်အောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ရုရှားအနေနဲ့စီးပွားရေးနဲ့နိုင်ငံရေးအရာအရင်းအနှီးတွေအများကြီးတုံ့ထားရတာဖြစ်ပါရယ်ရှင
်မက်ကင်ဖြူတွေပြောပြခဲ့တာပါခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်မှာဖြစ်ပါရယ
်နျူကလ িয়ার ဖြတ်သန်းရေးလုပ်ငန်းစဉ်တွေကိုမြောက်ကိုရီးယားကအမှန်တကယ်လိုလားတဲ့ဆိုရင်တောင်ကိုရီးယားအစိုးရအနေနဲ့လည်းစီရရလုံဆောင်မှုတွေမှာပြုတ်လွယ်ပြောင်းလွယ်ဖြစ်ဖို့လိုအပ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပြောကြားလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေပြန်ရုံသိမ်းဖို့သဘောတူခဲ့တယ်လို့ပြောကြားခဲ့တဲ့အကြောင်းမြောက်ကိုရီးယားသတင်းရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကညင်းဆိုခဲ့ပြီးသမ္မတထရန့်အနေနဲ့သူလုံးဆောင်ရမယ့်အစ်စ်တွေကိုတေချာနားလည်သဘောပေါက်ထားတယ်လို့ပြောပါတယ်။နိုင်ငံငါနဇတ်ဒေတာမှာစီးရေးတင်မာမှုတွေရှော့ချရေးအတွက်ရည်ရွယ်ပြီးတောင်နဲ့မြောက်ကိုရီးယားကထိတ်တန့်အရာရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆက်ဖက်အရာရှိတွေအတွင်းဆက်စုနှစ်တစ်ခုအတွင်းမှာပထမဆုံးအကြိမ်အခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်နျူကလ িয়ার လက်နက်အစီအစဉ်တွေကိုရမုံငွေပံ့ပိုးပေးနေတယ်လို့ယူဆရတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေထွက်ခွာတော့အောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမကြသေးခင်ကစာရဆောင်ရေးသားပေးပို့ခဲ့တယ်လို့အင်ဂျူရောအမျိုးသားလူညွန့်ရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပိုတင်ကကဒီကနေ့ပြောကြားလိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကမက်ဆူမွန်ဖြစ်ပြီးအတန်းလွင့်အင်ဂျင်နီယာကတော့ Linux Rimcast ဖြစ်ပါတယ် VOA American တိုင်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ7925ရိုးကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တခါပြန်ဆုံရအောင်ပါဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA.